ရီးယားနိုင်ငံကအစ္စလာမ်စစ်သွေးကြွ IS အစွန်ရောက်တွေကိုတောက်ကြံနေမှာတူရကီနိုင်ငံကနေဆက်ဖြတ်ပြီးတော့လေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့သူတို့ရဲ့ leader စခန်းတွေကလည်း American စစ်လေကျင်တွေအုံပြုခွင့်ပေးခဲ့ပါတယ်။ IS အဖွဲ့ကိုတိုက်ခိုက်ဖို့အတွက်စီးရီးယားနေဆက်နာတူရကီတောင်ပိုင်းက leader စခန်းအားလုံးကို American ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေအုံပြုနိုင်တယ်လို့တူရကီနိုင်ငံသားရေးဌာနကပြောပါတယ်။ဒါအပြင်စီးရီးယားနိုင်ငံတွေက IS တွေကိုတိုက်ခိုက်တာမှလည်းပါဝင်လို့ဆောင်မယ်လို့တူရကီနိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။တူရကီနဲ့ American တပ်ဖွဲ့တွေကြားပူးပေါင်းဆောင်ရွက်မှုတိုးမြင့်လိုက်တာကြောင့် IS အဖွဲ့ကိုတိုက်ခိုက်တာမှာပိုထူးခြားလာမယ်လို့မျှော်လင့်ကြောင်းတူရကီတာဝန်ရှိသူတွေကပြောပါတယ်။တူရကီရဲ့ F-16 ဂျက်တိုက်လေယာဉ်တွေထဲက3စင်းဟာတူရကီအရှေ့တောင်ပိုင်းဒီယာဘကီယာမြို့ကနေတောက်ကြနေအစောပိုင်းမှာထွက်ခွာပြီးဆီးရီးယားပိုင်နယ်ထက်က IS အဖွဲ့ရဲ့ဌာနချုပ်နဲ့တခြားနေရာတစ်ခုကိုပယ်ထိန်တုံးတွေကျဲချတိုက်ခိုက်ခဲ့တယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်။နောက်ထပ်တိုက်ခိုက်မှုတစ်ခုကိုတောက်ကြနေနောက်ပိုင်းမှာလုပ်ခဲ့တယ်လို့တူရကီသတင်းမီဒီယာတွေကဖော်ပြပါတယ်။တူရကီရဲ့အခုလေကြောင်းတိုက်ခိုက်မှုဟာဆီးရီးယားနိုင်ငံတွေက IS တွေကိုတူရကီအနေနဲ့ပထမဆုံးအကြိမ်တိုက်ခိုက်တာဖြစ်ပါတယ်။